Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဒီဇင်ဘာလ18ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါIS အစိုးရတွေလက်ထက်ငွေတွေရောက်မသွားအောင်ဟန့်တားနိုင်မဲ့အရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလူကြွေးရေးကောင်စီကဒီကနေ့ချမှတ်နိုင်ပွဲရှိပါတယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.83 ဘီလီယံဘူးရောင်းမဲ့ကိစ္စပဲဖြစ်ဖို့တရုတ်စိုးရကတိုက်တွန်းလိုက်ပါတယ်။တခါကမ္ဘာတစ်ဝှမ်းဒီစီးပွားရေးကျဆင်းမှုတွေဖြစ်ခဲ့တဲ့2008ခုနှစ်ကစလို့အမေရိကန်မှာချထားတဲ့အတွန်းလုံးကိုဘိုးဘန်ကမြင့်လိုက်တဲ့အပေါ်မှာကမ္ဘာတစ်ဝှမ်းကျိုးဆိုးခဲ့ကြပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ဒေါ်ဆန်းစုကြည်နဲ့အဖြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံပြီးဗားရီများဆွေးနွေးခဲ့ကြပါသလဲ
။အော်ဒေါ်ဆန်းစုကြည်ကတော့အဓိကသူအခြေခံပြောတာကတော့ညီငယ်ငယ်ဖြစ်စဉ်ဒီကအောင်မြင်ဖို့ဆိုလို့ရှိရင်တော့ဒါအမျိုးသားဒီမိုစီဖွဲ့ချုပ်တူပြီးကနေပြီးတော့ဟိုတောင်းဝန်ယူဆောင်ရွက်လို့မြင်
တာ။ဟိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းပြောပြခဲ့တာပါရှင်။အဖြစ်ဆုံးကိုမကြားခင်မှာကြားကြရပါမယ်။တစ်ဆက်တည်းမှာပဲတနိုင်ငံလုံးအဖြစ်ခက်ရက်စဲရေးမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အားလုံးမပါတဲ့အပေါ်နော်ဝေဘက်ကဗာရီများစိုးရိမ်မှုရှိလင်းလေဆိုတာနဲ့ချင်းပြည်နယ်တဲ့ကဆစ်ဆောင်ဒုက္ခသည်တွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့သောရရှင်တို့အတွက်ခရစ်စမတ်နဲ့နှစ်သက်ကူရာသီအကျိုးတည်သခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ရှင်။ဒါရီမတိုင်ခင်အခုရဲဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရဲကောင်တို့ကကြီးညာပေးကြပါအောင်ရှင
်။အစိုးရစစ်သွေးကြွအဖွဲ့ IS ရဲ့လက်ထက်ငွေကြေးစစ်ဆေးမှုတွေကိုဟန့်တားနိုင်မဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီနေ့ကြာသပတေးနေ့မှချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုချမှတ်နိုင်ဖို့အတွက်ကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကဗန္ဒာရေးဝန်ကြီးတွေပရမဆုံးအချိန်ဖြစ်တဲ့ဒီနေ့တွေ့ဆုံကြမှာပါ။အယ်ခိုင်ဒါလက်နက်ကိုင်အဖွဲ့အပေါ်မှာလက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုမူပေါင်းလုပ်ငန်းစဉ်တွေကို IS အဖွဲ့ကိုဥတည်ချက်ထားပြီးတော့ချဲ့ထွင်မှုနဲ့အားကအောင်လုပ်ဖို့အခုဆုံးဖြတ်ချက်ကိုရည်ရွယ်ထားတာပါ။ဒီဆုံးဖြတ်ချက်အတီးဖြစ်လာမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေတည်ရဖြစ်လာလိမ့်မယ်လို့ဆိုပြီးဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီမှအတီးပြုနိုင်မှုမျှော်လင့်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးစမန်သာပါဝါကသတင်းတောက်တွေကိုမနေ့တုန်းကပဲပြောခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းအရအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာနေပြည်အများပြားကိုတင်ယူထားပြီးဆီးရီးယားမှာလည်းသူတို့အခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုတိုးချဲ့ဖို့ကြိုးစားနေတဲ့ IS အကြမ်းဖက်အဖွဲ့ကိုသူတို့ရနေတဲ့ရန်ပုံငွေတွေမရတော့အောင်နိုင်ငံတကာတိုင်းပြည်တွေကပိတ်ဆို့ရေးယူတာတွေကိုတိုးမြင့်လှုပ်ဆောင်သွားကြရမှာဖြစ်တယ်လို့တန်အမတ်ကြီးစမန်သာပါဝါကပြောသွားခဲ့ပါတယ်ရှင်
။ပါကစ္စတန်နိုင်ငံရဲ့တိုးပွားလာနေတဲ့နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးစိုးရိမ်နေတဲ့အကြောင်းအမေရိကန်အဓိကနိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့လွှတ်တော်အမတ်တွေကပြောကြပါဗျ။ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေခိုးလုံရနေရတခုဖြစ်ဆက်ရှိနေပြီးအစွန်းရောက်အစ္စလမ်အယူဆရဲ့အရင်းမြစ်နေရတခုဖြစ်နေတော့မယ်လို့ဆိုပါဗျ။နျူကလ িয়ার လက်နက်ကိစ္စနဲ့လုံခြုံရေးဆိုင်ရာအခြားစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ပါကစ္စတန်အကြားသိပ်ကိုပုံမှန်လင်းလင်းပြောဆိုဆွေးနွေးခဲ့တာချို့ရှိခဲ့တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုပေါ်တဟူးနေကပြောခဲ့ပါဗျ။နျူကလ িয়ার ဆိုင်ရာဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လုပ်ဆောင်ခဲ့တဲ့အကြောင်းနျူကလ িয়ার လက်နက်တွေကိုဘေးကင်းလုံခြုံအောင်ထားဖို့သူတို့ရဲ့တာဝန်တွေကိုကောင်းကောင်းသတိပြုမိတဲ့အကြောင်းဒါအပြင်နိုင်ငံတွင်းကအကြမ်းဖက်သမားတွေရဲ့ခြိမ်းခြောက်မှုအပေါ်အထူးအလေးပေးပြီးတော့ထည့်သွင်းစဉ်းစားခဲ့တယ်လို့ယူဆတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရစ်ချက်အော်ဆန်ကပြောပါရတယ်။2000ခုနှစ်စက်တင်ဘာလ17ရက်မှာအကြမ်းဖက်တိုက်ခိုက်ခံရပြီးကတည်းကပါကစ္စတန်ကိုပေးနေတဲ့ဒေါ်လာဘီလီယံအများပြားစီးရင်းနဲ့စီးပွားရေးအကူအညီကိုလျှော့ချဖို့လွှတ်တော်အမတ်တွေကတောင်းဆိုပါရတယ်။ပါကစ္စတန်အစိုးရဟာအကြမ်းဖက်ကွန်ရက်တွေကိုပတ်မိုးကူညီရမှာနက်နက်ရှိုင်းရှိုင်းပတ်သက်နေတော့မယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောပါရတယ်
။အီရတ်နိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုကို IS အစိုးရအဖွဲ့ကမော်တာနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အီရတ်စစ်သားနှစ်ဦးသေဆုံးပြီးနောက်ထပ်လူအများပြားဒဏ်ရာရတဲ့အထက်မှာတူကီစစ်သားလေးဦးလည်းပါပါရတယ်။မူဆူမြို့နာကအီရတ်တပ်စခန်းတစ်ခုကို IS သွေးကြွတွေကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ပြီးတူရကီတပ်တွေကအမြောက်တွေနဲ့ပြန်ပစ်တယ်လို့အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကဖော်ပြပါရယ်။တင်းနဲ့တက်နေတဲ့အီရတ်စစ်သားတဦးနဲ့အရာရှိတဦးတို့သေဆုံးခဲ့တဲ့အကြောင်းလောက်မိမိတို့ရဲ့စစ်သား၄ဦးဒဏ်ရာအနှဲငယ်ရသွားပြီးစေကူဖို့အတွက်တူရကီကိုချက်ချင်းပြန်ခေါ်လာခဲ့ရတဲ့အကြောင်းစိတ်ပူစရာမရှိဘူးဆိုတာနဲ့ဒီကိစ္စကိုကာကွယ်ရေးဦးစီးချုပ်နဲ့ဆွေးနွေးခဲ့တယ်ဆိုတာနောက်လုံနေကြအတိုင်းပဲလက်တွန့်ပြန်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီဒေသက IS စခန်းတွေကိုဖျက်ဆီးခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗုဒိုဂလူကပြောပါရယ်။အီရတ်စစ်သားတွေကိုတင်းနှဲပေးနေတဲ့တူရကီစစ်တပ်ကိုအကာအကွယ်ပေးဖို့တူရကီတပ်ဖွဲ့ဝင်တရားကျော်ကိုအဲ့ဒီစခန်းကိုလွှတ်ထားတာပါ။အဲ့ဒီမှာအီရတ်စစ်သားတွေဟာမိုဆူးမြို့ကို IS အစိုးရတွေလက်ထဲကနေပြန်သိမ်းနိုင်ဖို့အတွက်စူးစမ်းနေတာဖြစ်ပါရယ်ရှင်။
အ အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုစစ်လက်နက်ပစ္စည်းဒေါ်လာ 1.83 ဘီလီယံဘူးရောင်းချမဲ့ကိစ္စပယ်ဖျက်ဖို့တရုတ်ကအမေရိကန်ကိုတိုက်တွန်းလိုက်သလိုဒီအယောင်ဝယ်ကိစ္စမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူမယ်လို့ချိန်ချောက်လိုက်ပါတယ်။တရုတ်နိုင်ငံအချုပ်အခြာအာဏာပိုင်မှုနဲ့ပိုင်နက်နယ်မြေတသားတည်းရှိမှုကိုကာဝယ်စောင့်ရှောက်ဖို့သာမကပြင်ပကဆွတ်ဖက်တာကိုခုခံဖို့တရုတ်နိုင်ငံရဲ့နဲ့တရုတ်လူထုရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုရိမ့်ညံအောင်ဘယ်သူမှမလုပ်နိုင်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်လီကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အခုလက်နက်ရောင်းမယ့်အစီအစဉ်ဟာ၄နှစ်တာကာလအတွင်းသမ္မတအိုဘားမားအစိုးရကထိုင်ဝမ်ကျွန်းကိုပထမဆုံးကန့်လှမ်းတာပါ။ဒီလက်နက်အရောင်းဝယ်အစီအစဉ်မကြေညာခင်ကလေးကထိုင်ဝမ်ရေးလက်ကြားတလျှောက်ဆက်ဆံရေးတရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတွေကိုမထိခိုက်အောင်ရှောင်ရှားဖို့ဒီကိစ္စကိုဖျက်သိမ်းပေးပါလို့တရုတ်ဘက်ကတောင်းဆိုထားပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ပိုင်နယ်မြေဖြစ်သတ်မှတ်ထားတာပါ။ဗိုလ်ထုမင်းတွေကတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဂျန်စီဝမ်ဂွမ်ဟာတရုတ်နိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကဒုတိယအဆင့်မြင့်ဆုံးတန်တမာနဲ့တွေ့ဆုံခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းတာမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေကိုဒဏ်ခတ်အရေးယူတာအပြင်လိုအပ်တာမှန်သမျှတရုတ်အစိုးရကလုပ်သွားမယ်ဆိုပြီးဒုဝန်ကြီးဂျန်ကပြောတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ကြာတာရင်းညနေခင်းနိုင်ငံကသတင်းတွေကိုတင်ပြပေးနေပါတယ်ရှင်။ကမ္ဘာတဝန်းစီးပွားရေးကျဆင်းမှုတွေဖြစ်ခဲ့တဲ့2008ခုနှစ်ကတည်းကစလို့အမေရိကန်မှာချထားတဲ့အထွန်းနှုန်းကိုဘိုဘန်ကမြင့်လိုက်တဲ့အပေါ်ကမ္ဘာတဝန်းကျဆင်းခဲ့ကြပါရယ်။အမေရိကန်ဘိုဘန်ကအထွန်းနှုန်းတွေပြန်မြင့်လိုက်မယ်ဆိုတဲ့ခန့်မှန်းချက်တွေအချိန်အတော်ကြာကြာကတည်းကရှိခဲ့ပြီးတဲ့နောက်ခုနှစ်ဆက်တိုက်အထွန်းနှုန်း300ရာခိုင်နှုန်းနီးပါးသတ်မှတ်ထားရကနေမနေ့ကပေါ်ထူးနေမှာတော့ 1.25 ရာခိုင်နှုန်းတိုးပြလိုက်ကြပါအမေရိကန်စီးပွားရေးအတော်အသင့်နှုန်းနဲ့တိုးတက်လာနေတာကြောင့်အခုလိုဘိုဘန်နှုန်းကိုတိုးမြှင့်ဖို့မူဝါဒချမှတ်သူတွေကဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဘိုဘန်အကြီးအကဲဂျန်နက်ယယ်လန်ကပြောပါတယ်။အခုလိုတိုးမြှင့်လိုက်တာကြောင့်အာရှနိုင်ငံတွေအများအပြားအမေရိကန်စီးပွားရေးအပေါ်မှာယုံကြည်မှုပြန်ရလာစေတဲ့လက္ခဏာတွေလည်းထွက်ပေါ်လာပါတယ်။ဒီကနေ့ဆိုရင်ပဲဒီအာရှကစတော့ခ်ရှယ်ယာဈေးကွက်တွေတစ်ချိန်တည်းပြန်တက်ခဲ့ပါတယ်။ဂျပန်နီကေးအညိုကိန်း100ခန့်တုံးတက်သွားသလိုဟောင်ကောင်ဟက်ဆန်စတော့ခ်ဈေးကွက်ကတော့100ခန့်တုံးဒီပါတက်ခဲ့ပါတယ်။တောင်ကိုရီးယား၊ဩစတြေးလျ၊တရုတ်နဲ့ထိုင်ဝမ်အပြင်နယူးဇီလန်နိုင်ငံတွေမှာလည်းစတော့ခ်ရှယ်ယာဈေးကွက်တွေပြန်ပြီးတော့တက်ခဲ့တာပါ။အလားတူဥရောပဘက်မှာလည်းပါရီနဲ့ဖရန့်ဖို့တ်အစုရှယ်ယာဈေးကွက်တွေ100ခန့်လုံးကျော်တက်ခဲ့ပြီးတော့လန်ဒန်မှာဆိုရင်တော့ဒီဈေးအဖွင့်မှာကိုပဲ 1.6 ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အတုံးတုံးပြစ်လိုက်တဲ့အထွက်ကြောင့်မို့လို့နိုင်ငံအတော်များများမှာဒေါ်လာဈေးတွေလည်းမတိမတာပြန်တက်ခဲ့ပါတယ်ရှင်။
စစ်အခေကာလရန်သူတွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူဘားနိုင်ငံတို့ဟာနှစ်ပေါင်း90ကျော်ရပ်ထားတဲ့စီးပွားဖြစ်လေကြောင်းပြန်တမ်းမှုတွေကိုပြန်ပုံမှန်ပြန်ဆမဲ့သဘောတူညီချက်ရဖို့နှီးစပ်လာပြီလို့နှစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့ကျူဘားနိုင်ငံကြားရေးဌာနရဲ့မြောက်အမေရိကရေးရာညွှန်ကြားရေးမှူးဟိုဆေဖီနာဗင်ဒဲလ်ကကြာတာရင်းနေကဟာဗာနာမြို့မှာသတင်းတောက်တွေကိုပြောလိုက်ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနကပြောခွင့်ရှိပုဂ္ဂိုလ်တဦးကတော့တိုးတက်မှုတွေရှိတယ်ဆိုတာကိုအတည်ပြုဝင်မဲ့နှစ်ဖက်ညှိနှိုင်းမှုတွေဆက်လုပ်နေသေးပဲလို့ပြောပါတယ်။ American Airlines, Delta, United နဲ့ JetBlue တို့လိုအဓိကအမေရိကန်လေကြောင်းလိုင်းတော်များများကကျူဘားနိုင်ငံကိုပုံမှန်လေယာဉ်ခီးစဉ်တွေပြေးဆွဲဖို့စိတ်ဝင်စားတယ်လို့ပြောခဲ့ကြပါတယ်။ကျူဘားမှာကွန်မြူနစ်ခေါင်းဆောင် Fidel Castro 1959ခုနှစ်မှာတက်လာခဲ့ပြီးမကြခင်မှာပဲကျူဘားနဲ့အမေရိကန်ကြားမှာတန်တမာဆက်ဆံရေးယုံရင်းပြတ်တောက်ခဲ့တာပါ။ပြီးခဲ့တဲ့စက်တင်ဘာလကကျူဘားနိုင်ငံစီခရီးသွားလာခွင့်တားမြစ်ထားတာကိုအိုဘားမားကဖြေလျော့ပေးခဲ့ပေမဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့မှုတွေအရခရီးသွားလုပ်ငန်းတွေကိုတားမြစ်ထားဆဲဖြစ်ပါတယ်။ဒီပိတ်ဆို့မှုတွေကိုတော့အမေရိကန်လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့မှသာဖယ်ရှားနိုင်မှာဖြစ်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာဒီလအစောပိုင်းကတနက်နဲ့ဝင်ပစ်ခံရလို့တည်ဆုံသွားသူတွေရဲ့မိသားစုတွေကိုသမ္မတဘရက်အိုဘားမားကတောက်ကြနေမှာတရားစီတွေ့ဆုံမှုစီစဉ်ထားပါတယ်။ခရစ်စမတ်ကာလအားလည်းရဲ့အတွက်ဟာဝိုင်ကျွန်းကိုအသွားမှာဆန်ပါနာဒီနိုမျိုးကိုမစ္စတာအိုဘားမားဝင်မယ်လို့သမ္မတအင်ဂျီနီယာကပြောပါရယ်ဒီတော့တွင်မှာပဲ FBI ညွှန်ကြားရေးမှူး James Comey ကတနက်နေ့ဝင်ပြခဲ့တဲ့စတီးမောင်နှံနဲ့ပတ်သက်ပြီးထပ်တည်ရတာကိုပုံထူးနေတုန်းကပြောပါရယ်ဂျီရဘာသာရေးစစ်ပွဲနဲ့အာဇာနည်အဖြစ်သိဆုံးမဲ့အပေါ်သူတို့ရဲ့တူညီတဲ့တန်ိတ်ချံကိုအင်တာနက်ပေါ်မှာတိုက်ရိုက်ဆက်သွယ်ပြောဆိုမှုကြတယ်လို့မစ္စတာ Comey ကပြောပါရယ်အဲ့ဒီလိုဒီပုတ်ကလီကဆက်သွယ်ပြောဆိုချက်တွေဟာပို့ပြီးတော့ကြီးထွားလာနေတဲ့အန္တရာယ်တစ်ခုကိုချပြနေတာလို့မစ္စတာကွန်မီကပြောပါတယ်။ဒီအဲ့ဒီဇနီးမောင်းနှံဟာ IS အစိုးရအဖွဲ့ရဲ့နောက်လိုက်တွေဆိုတာသိကြပုံရတယ်လို့လည်းဆိုပါရရှင်။
အမေရိကန်ပြည်အောင်စုမေရီလန်းပြည်နယ်ဘော်တီမျိုးမြို့မှာရဲတပ်ဖွဲ့ရဲ့ဖမ်းဆီးမှုအတွင်းလူမဲအမျိုးသား ဖရက်ဒီဂရေးတည်ဆုံးခဲ့မှုနဲ့တရားစွဲဆိုခံထားရတဲ့ရဲအရာရှိပေါ်စီရင်ချက်မချနိုင်သေးတဲ့အပေါ်ဒေသခံတွေအနေနဲ့စိတ်အေးထားကြဖို့ဘော်တီမောမြို့တော်ဝင်ကတိုက်တွန်းလိုက်ပါတယ်။ရဲအရာရှိဝီလျံပေါ်တာအပေါ်ဘလို့စီရင်ချက်ချမလဲဆိုတာကိုဂျူရီအဖွဲ့ဝင်တွေအကြသဘောတူညီမှုမရနိုင်ခဲ့ကြတဲ့နောက်တရက်အကြာဒီကနေ့မှဒီအမှုကိုပြန်လည်စစ်ဆေးတင်မသင့်ဆွင်းရွေးဖို့အတွက်တရားဝတ်တူသူကြီးတဦးကအမှုလိုက်ရှိနေတွေနဲ့ပေါ်တာရဲ့ရှိနေတို့ကိုတွေ့ဆုံဖို့စီစဉ်ထားပါတယ်။ဂရေးရဲ့မိသားစုဝင်တွေကတော့အမှုကိုပြန်လည်စစ်ဆေးဖို့ပြည်내အစိုးရရှိနေကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
။ရှာရုကနေဆိုင်းငံခံထားတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌ Sepp Blatter ဟာဒီလက်စားမှုဆိုင်ရာမေးခွန်းတွေကိုဖြေဖို့အတွက် FIFA ရဲ့ကိုချင်းသိက္ခာဆိုင်ရာကော်မတီကိုဒီကနေ့တွားရောက်ခဲ့ပါတယ်။ဘယ်လိုတရားမဝင်လို့ရတခုခုကိုမှလုံမထားပဲသူ့မှာအပြစ်မရှိဘူးဆိုတာကို FIFA ရဲ့ဒီဇူရီမြို့ရုံးချုပ်ကကော်မတီအဖွဲ့ဝင်တရားသူကြီးလေးဦးကို Blatter ကပြောမယ်လို့ခန့်မှန်းထားပါတယ်။အခုကြားနာပွဲဟာသူ့ကိုစုံစမ်းမေးမြန်းတာသာဖြစ်တယ်လို့ Blatter ကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Mikel Platini ကို2012ခုနှစ်မှာ FIFA ကအမေရိကန်ဒေါ်လာ2သန်းပေးတာကိုအတိပြုတာမှာ Blatter ကလက်စားခဲ့သလားဆိုတာကိုကော်မတီအဖွဲ့ဝင်တရားသူကြီးတွေကစဉ်းစားဆုံးဖြတ်ကြပါပါရှင
်ထိတ်တန့်ရောက်တဲ့နေ့ကိုမက်ခင်ဖြူထွေးနဲ့ကိုရဲခေါင်တို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmy.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတွေကိုတလှည့်တင်ပြပေးချင်ပါတယ်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တနိုင်ငံလုံးအပြစ်အခတ်ရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ပြီးဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးဆွေးနွေးရာမှာခရစ်စမတ်လက်ဆောင်ပေးကြသလိုရယူဖို့ထက်အပြန်အလှန်ပေးဆက်ပြီးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့သလို NCA လက်မှတ်ရေးထိုးရမှာမပါဝင်တဲ့အကြောင်းကိုလည်းရှင်းလင်းခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒေါန်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီကနေ့နေပြည်တော်မှာနေကင်း၁၂နာရီခွဲလောက်ကနေ၁နာရီခွဲလောက်အထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာဒေါ်ဆန်းစုကြည်အဓိကပြောဆိုခဲ့တာတွေကိုတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒေါ်ဆန်းစုကြည်ကတော့အဓိကသူအခြေခံပြောတာကတော့ဒီငြိမ်းချမ်းဖြစ်စဉ်ဒီအောင်မြင်ဖို့ဆိုလို့ရှိရင်တော့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကနေပြီးတော့ဟိုတောင်းဝန်ယူဆောင်ရွက်လို့မရဘူး။အားလုံးပူးပေါင်းပါဝင်ဆောင်ရွက်ကြမှာအားလုံးဟိုတောင်းတဲ့သူနဲ့ပေးတဲ့သူရဲ့ဆက်ဆံရေးမျိုးမဟုတ်ပဲနဲ့အကောလုံးကဒန်းလူကြီးတို့နဲ့ဒါလက်တွေ့ဆောင်ရွက်ကြဖို့ပေါ့လေအထူးအဖြစ်ပြောရတော့ဒီ Christmas ကြိုမှာစကားတခုသူပြောတာကတော့ Christmas မှာက giving gift ပါလက်ဆောင်တွေပေးကြတာသူများအတွက်ကိုကိုကပေးတာပေါ့လေပေးဖို့ပေါ့ဒါကြောင့်မို့ဒီတိုင်းရင်းသားတွေကဒီဆွေးနွေးကြတယ်ပြုကြတယ်ဆိုရင်တောင်းတာပဲစိတ်ဝင်စားတာမျိုးမဟုတ်ပဲပြန်လာပေါ့အားလုံးစုပေါင်းပြီးလုပ်ကြဖို့ဆိုတဲ့ဟာ giving gift ကိုသူအရပြောသွားတာက
ဆက်လက်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရမှာ NLD ပါတီကပါဝင်လက်မှတ်မရေးထိုးရတဲ့အကြောင်းကိုလည်းရှင်းလင်းခဲ့တယ်လို့ပြောပါတယ
်။ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်လုံးကဒီအခမ်းအနားမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တက်ရောက်ပြီးတော့အတိတ်တည်းနဲ့လက်မှတ်မရေးထိုးခဲ့တဲ့အကြောင်းရင်းလည်းရှင်းပြပါတယ်။ဒီကတော့ဒီလိုမျိုးပေါ့လေလက်မှတ်ရေးထိုးတဲ့သူနဲ့မရေးထိုးသူတွေအကြားမှာပို့ပြီးတော့နားလည်မှုလွဲသွားစေတာမျိုးဖြစ်မှာကိုသူစိုးရိမ်နေတယ်။ရောက်မလို့ဒီလက်မှတ်ရေးထိုးတဲ့နေရာမှာမပါဝင်ခဲ့တဲ့အကြောင်းအဲ့ဒါကိုသူအပြည့်တွန်းရှင်းပြပါတယ်။ဟောစာစုကြည်ကတော့အခုကြံနေပါလေလက်မှတ်မရေးထိုးသေးတဲ့လူတွေလည်းပါဝင်လာရေးအတွက်ကိုအားကြည့်ကြဖွင့်ပြီးတော့ဒါကတော့ဆောင်ရွက်သွားမယ်ပေါ့
။တန်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ NLD အစိုးရဖွဲ့ချိန်မှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဦးခွန်မြင့်ထွန်းကပြောပါတယ်
။ဒုသားဒီမိုစီအဖွဲ့ချုပ်အနေနဲ့တာဝန်ယူတဲ့အချိန်ကြာလို့ရှိရင်လက်မှတ်မရေးထိုးတဲ့သူတွေကိုလည်းအခါရှိပါဝင်နိုင်ရေးအတွက်ကိုဖိတ်ခေါ်ပေးဖို့အတွက်ကိုလည်းဒါကျွန်တော်တို့ကတော့တင်ပြခဲ့ပါတယ်။သို့တော်လည်းပဲဒီနေ့အချိန်ခါမှာဒီအတွင်းပူပြောင်းမှုဒီချောမွေးစေရေးအတွက်ပေါ့လေ။ဒီအတွက်လုံမန်းနေရတာဖြစ်တဲ့အတွက်ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့လက်တလောအဖြစ်တော့လက်မှတ်မရေးထိုးတဲ့သူတွေနဲ့တော့တွေ့ဆုံလို့အဆင်မပြေသေးဘူးပေါ့ဗျာ။အဲအဲ့လိုပြောပါ
ဒီကနေ့ဆွေးနွေးပွဲမှာမကြခင်ကအစိုးရတက်မရော်ကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဒီနေ့ဆွေးနွေးပွဲဟာတနာရီလောက်သာအချိန်ရတာကြောင့်နောက်ပိုင်းမှာအချိန်ပိုယူပြီးကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ကိုလည်းသဘောတူခဲ့ပါတယ်။နောက်တစ်ချိန်တွေ့ဆုံဖို့ကိုတော့ရက်သတ်မှတ်ထားတာမရှိသေးပါဘူး။
ကိုမိုးစောပါရှင်တစ်ဆက်တည်းမှာပဲတိုင်းရင်းသားတွေနဲ့အပြစ်ရရေးအပေါ်နော်ဝေးရဲ့စိုးရိမ်ချက်ကိုလည်းတင်ပြပေးခြင်းပါတယ်။ မြန်မာနိုင်ငံရဲ့လက်ရှိ NCA အပြစ်ခတ်ရက်စဲရေးစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်တဲ့အပေါ်နော်ဝေးအစိုးရဘက်ကစိုးရိမ်မကင်းဖြစ်မှုတွေရှိနေတယ်လို့ Oslo မြို့ကိုရောက်ရှိနေတဲ့ KNU ခရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌနော်စီဖိုရာစိန်ကပြောပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ငွေကြေးထောက်ပံ့မှုပေးနေတဲ့နော်ဝေးအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရဘက်တင်မကတိုင်းရင်းသားတွေဘက်ကလည်းထောက်ပံ့မှုမျှမျှတတာပေးတယ်လို့အကြံပေးချက်ကတော့88မျိုးဆက်ပွင့်လင်းအဖွဲ့ဘက်ကအကြံပြုခဲ့တဲ့မြန်မာအရေးဆွေးနွေးပွဲအကြောင်းကိုတော့နော်ဝေးနိုင်ငံအော့စလိုမြို့မှာဒီဇင်ဘာလ15ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။မိုက်အင်ဂျင်နိုင်ငံအပြည့်အစုံပြောပြပေးပါမယ်ရှင်
။အော့စလိုမှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာအဓိကလက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲတွေနဲ့ပတ်သက်လို့မြန်မာလူထုအခြေပြုအဖွဲ့အစည်းတွေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်နော်ဝေးအစိုးရကသမရဦးသိန်းစိန်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ငွေကြေးအကူအညီအမြောက်အများထောက်ပံ့ထားတာပါ။ဒါကြောင့် NCA အပြစ်ခတ်ရက်စဲရေးစာချုပ်မှာလက်နက်ကိုင်အဖွဲ့အစည်းအားလုံးမပါဝင်တဲ့အပေါ်သူတို့ဘက်ကစိုးရိမ်မကင်းဖြစ်မှုတွေကိုတွေးကြရတယ်လို့နော်ဝေးနိုင်ငံကိုရောက်ရှိနေတဲ့ KNU ဒုဥက္ကဋ္ဌနော်စီဖိုရာစိန်က VOE ကိုပြောပါတယ
်။အာသူတို့လက်နေနေစဉ်းစားစရာရှိတာပေါ့သူတို့ဆိုရမှုရှိတာပေါ့သူတို့ဖြစ်ပါကိုလာတလောဖြစ်နေတဲ့အခြေချင်းနဲ့နိုင်ငံရေးပြောင်းလဲမှုအခြေအနေပေါ်မှာပေါ့လေသူတို့ကလည်းဒါကိုစိတ်ဝင်စားတယ်ကျမတို့ပြည်သူလူထုတွေကလည်းသူတို့ဘယ်လိုသဘောထားရှိတယ်ဆိုတော့သူတို့လည်းသိချင်တယ်တကယ်ကြည့်မယ်ဆိုရင်တော့စစ်တပ်ကတော့အာဏာရှိသေးတယ်ပေါ့နော်အဲ့ဒါစစ်တပ်ကအာဏာရှိမယ်ဆိုရင်ပြည်သူလူထုတွေကဘယ်လိုဟောစာမျှလင့်ချက်နဲ့ရှိနိုင်တယ်လဲပေါ့သူတို့ဒါကိုတော့သူတို့မေးကြပေါ့နော်
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးအတွက်တက်မတော်ရဲ့ပူးပေါင်းပါဝင်မှုကအဓိကအရေးပါတယ်လို့လည်းနော်စီဖိုရာစိန်ကဆိုပါတယ
်။တက်မတော်ကလည်းပါဝင်ပူးပေါင်းပါဝင်မှုမရှိဘူးဆိုရင်တော့ပြည်တွင်းမှာရှိနေတဲ့ပဋိပက္ခကတော့ဆက်လက်ဖြစ်ွားမှာပဲလို့ကျွန်မကတော့ဒီလိုမြင်တယ်လေ။ဘာဖြစ်လို့ဆိုတော့ဒီငင်းချင်းရင်းနဲ့ဗတ်တယ်ပဲဖြစ်ဖြစ်ဒီပြစ်ခတ်ရစဲရတာဖို့အတွက်ဖြစ်တမတော်ကအဓိက actor ဖြစ်တယ်။အဲ့ဒါကြောင့်တမတော်ကပြောင်းလဲပြောင်းလဲမှုမရှိဘူးဆိုရင်တော့အဲ့ဒါအခက်အခဲများကြီးရှိလာတယ်လေ
။နော်ဝေးဆိုရကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဖြစ်လာနိုင်တဲ့အလားအလာပေါ်မှာမြန်မာလူထုအခြေပြုအဖွဲ့တွေရဲ့သဘောထားတွေကိုဆွေးနွေးပွဲမှာဥဆောင်ပါဝင်ခဲ့သူတအုပ်ဖြစ်တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်ဦးကိုကိုကြီးကလည်းတင်ပြပြောဆိုခဲ့တယ်လို့ပြောပါတယ်။
အတူတူကတော့မြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့စိတ်ဝင်စားလေ့လာကြရတယ်။ဒီလက်ရှိနော်ဝေး GN အစိုးရနဲ့မြန်မာနဲ့ဆက်ဆံရေးကိုလည်းတည်ချင်တယ်ပေါ့နော်။အဲဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲအခြေအနေတော့ရင်ဆိုင်ရမယ့်အခြေအနေတွေအဲ့ဒါတွေကိုကျွန်တော်တို့ပြန်ပြီးရှင်းပြတာ။ဒီနေ့ရက်ထဲအခုအချိန်ထိအဆင့်ထိရောက်လာတဲ့ကြိုးပမ်းမှုတွေကိုရှင်းပြတယ်။ပြီးတော့ဒါပဲလက်ရှိတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အချိန်တွေလက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးဦးပေါင်းပါဝင်လာနိုင်ဖို့ကြိုးစားရမယ့်အခြေအနေပေါ့နော်အဲဒါကိုကျွန်တော်ပြောပြတယ်။ဆိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းပဲဒီအစိုးရလက်ကူရောဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပါထောက်ပံ့မှုအများတတဖြစ်အောင်လုပ်ပေးတင်နေဆိုတာလည်းကျွန်တော်တို့အားလုံးအကြံပြုတာပါ
။ဒီဆွေးနွေးပွဲကိုမြမအရေးဆောင်ရွက်နေတဲ့ Norwegian Burma Committee ကဦးစီးကျင်းပတာပါ။ဩစလိုစာပေပိတ်မှန်မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲကိုနော်ဝေးနိုင်ငံရေးသမားတွေလေလာအကဲခတ်သူတွေ NGO အဖွဲ့တွေနဲ့သတင်းသမားတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင
်။မိုင်းချင်းနိုင်ပြောပြပေးခဲ့တာပါ။အခုကတော့အရေးပေါ်အကူအညီလိုနေတဲ့ချင်းပြည်နယ်ဘက်ကစစ်ဆောင်ဒုက္ခသည်တွေအရေးတင်ပြပေးချင်ပါတယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာပြီးထွက်ပြေးတင်းရှောင်နေခဲ့တဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်ကပြင်းစိုးကြီးရတာဒုက္ခသည်350ကျော်ဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်အကူအညီပေးရေးကော်မတီတွေကပြောပါရယ်။ကူညီထောက်ပံ့မှုတွေရောက်မလာခဲ့ရင်စစ်ပေးရှောင်နေအနေနဲ့ဂျုံရကြပန်းအလုပ်ကိုလှုပ်ဆောင်သွားရမှာဖြစ်ပြီးနေရရင်ပြန်ဖို့လုံခြုံမှုမရှိသေးတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါချင်းမြင့်နယ်တောင်ပိုင်းပလက်ဝမြို့နယ်ပြင်စုကြေးရွာကစစ်ဘေးကြောင့်ဒုက္ခသည်360ကျော်လူဟာစန္ဒရိခာပြတ်လပ်ပြီးအရေးပေါ်ကူညီလိုအပ်နေတယ်လို့ စစ်ဘေးရှောင်ပြည်သူများကုညီထောက်ပံ့ရေးကော်မတီဝင်သူဖြစ်သူဦးကျော်အောင်ကပြောပါတယ
်ဒီစီမလာမကုန်ချီဆိုတော့သူတို့စားဝတ်နေရတာတော်တော်လေးဆိုးရတဲ့အနေထားရှိတယ်စားဝတ်နေရဆိုတဲ့နေရာမှာအငင်းပေါ်လိုအနေတာကသူတို့အတွက်ဟိုဆန်ရစီစားနေပြီးအဲ့ဒီအစားအစာပန်းမှာအဓိကအငင်းပေါ်လိုအပ်တယ်ဆရာအချိန်မီမရောက်လာဘူးဆိုတော့ဒီနေ့ဆက်ရသူတို့ဒီအနိမ့်နာကရွာတွေရှိမှာသူတို့အလုပ်လုပ်မယ်ဒါမှဒီဖက်မှာဒီအနိမ့်နာမှာအလုပ်လုပ်ဖို့အဲ့လောက်ကြီးလေဟိုအလုပ်မရှိတဲ့အချိန်ကျတော့သူတို့အတွက်တကယ်လို့ဖြည့်ရှင်းလဲဆိုတော့ပြောဖို့နည်းနည်းခက်တယ
်စစ်ဖေးရှောင်းတွေဟာပလဲဝါမြို့နယ်ကလတန်မြစ်ကမ်းဘေးကလောင်းတီကျေးရွာနားမှာယာယီတဲထိုးနေထိုင်ကြရပါတယ်ဒီစစ်ပြေးဒုက္ခတဲ့တွေဟာဒီနှစ်မတ်လနဲ့ဧပြီလအတွင်းကမြမတမတော်နဲ့ရခိုင်တမတော်အေအေတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေကြရတဲ့ပလဝမြို့နယ်ပြင်စုကြီးရွာသားတွေဖြစ်ကြပါတယ်။တိုက်ပွဲကာလတွင်ပြင်စုကြီးရွာဒေသခံတွေကြုံတွေ့နေရတဲ့အခြေအနေကိုတော့ဥကျော်အောင်ကလည်းအခုလိုပြောပါရတယ်
။2015မတ်လ28ရက်မှာသူတို့ပြင်စုရွာမှာရွာထဲမှာအေအေတဲ့နဲ့ဥမာအစိုးရတက်သူတို့ဒီတိုက်ပွဲဖြစ်တယ်ဆရာရွာထဲမှာတိုက်ပွဲလေးဖြစ်တယ်ပြီးတော့သူတို့ရွာကဦးလိန်ကြီးကိုလည်းအေအေဘက်ကဖမ်းထားတယ်ဒါမှအခုတော့ပြန်လွတ်လာပြီသူတို့အနည်းအနာမှာအဲ့လိုမျိုးတိုက်ပွဲတွေဖြစ်တယ်ပြီးတော့အဲ့ဒီနောက်ပိုင်းတိုက်ပွဲကဆက်တိုက်အခြားနေရာတွေမှာရောဖြစ်တဲ့အချိန်မှာသူတို့ကလုံးဝရွာကိုမနေရတော့ဘဲနဲ့ဒီဘက်ကိုသူတို့မိသားစုလုံးအဲ့လိုမျိုးသူရွာလုံးပေါ့တောက်ဆင်နေနေအဲ့လိုမျိုးဒီဘက်မှာပြောင်းလာတယ
်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေတွေထဲမှာကျောင်းတွေရဲ့ကျောင်းသား30ဦးပါဝင်နေတယ်လို့သူတို့တွေကိုလောင်းတဲ့ဒုက္ခတဲ့စခန်းထဲမှာပဲစာပေတင်ကြားပေးနေတယ်လို့အကူအညီပေးရေးကော်မတီဝင်တွေကပြောပါတယ်။လက်ရှိမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားမှာတိုက်ပွဲမရှိတော့တာကြောင့်ချင်းမြင့်နယ်နေမြေကန်စစ်တပ်တွေကနေစစ်ဘေးရှောင်တွေနေရရင်းကိုပြန်လာဖို့ပြောဆိုမှုတွေရှိနေပေမဲ့လည်းဒေသတွင်းလုံခြုံရေးချေနေရနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ဒေသခံတို့ကပြောပါတယ
်။ဒီနေရကိုပြန်ရမယ်ဆိုတော့ပြောထားပါတယ်။တို့တော်လည်းပဲခုလက်ရှိအခြေအနေရတော့နိုဝင်ဘာလ28ရက်မှာလဲမိုင်းဘုံပေါက်ပြီးမှကြေးရသားတယောက်နေတယ်လေဆိုတော့ဒီပြန်ရမယ်အခြေအနေကတိတ်ပြီးတော့မကောင်းတယ်လို့လုံချုံရဲ့တိတ်မကောင်းတယ်လို့ဖြစ်နေကြမြတ်ပြန်ရမယ်ဆိုရင်လုံချုံရဲ့မကောင်းရင်ပေါ့နော
်စစ်ဖေးရှောင်တွေကိုဒေသခံပလက်ဝါမြို့နယ်လူမှုကူညီရေးအဖွဲ့တွေကနေအကူအညီပေးနေတယ်လို့ချင်းမြင့်နယ်စိုးရဖွဲ့ကလည်းစားအိတ်200လောက်အကူအညီပေးဆောင်ခဲ့တယ်လို့အကူအညီပေးရေးကော်မတီဝင်တွေကပြောပါတယ်နောင်လာမဲ့2016နှစ်သစ်မှာဒုက္ခသည်တွေစန္ဒရိတ်ခါပြတ်လတ်တော့မှဖြစ်တဲ့အတွက်ပြည်တွင်းပြည်ပကချင်းလူမှုဖွဲ့စည်းတွေကိုအကူအညီပေးဆောင်နိုင်ရေးအတွက်တောင်းဆိုခဲ့တယ်လို့လည်းအကူအညီပေးရေးကော်မတီဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်နယ်စပ်တစ်လျှောက်မှာဒီလိုဖြစ်ပွားတဲ့တိုက်ပွဲအကျိုးဆက်ကြောင့်ဒေသခံကြေးရွာသားတွေစစ်ပေးသိမ်းရှောင်နေရတယ်လို့ဒေသခံတွေအနေနဲ့လည်းနှစ်ဖက်တပ်ဖွဲ့တွေကနေဖမ်းဆီးခံနေရတဲ့ဖြစ်စဉ်တွေလည်းရှိခဲ့တယ်လို့အကူအညီပေးရေးကော်မတီဝင်တွေကပြောပါတယ်ခင်ဗျာ။
ကိုနိုင်ကွင်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်မြမဆန်ရတင်ဆောင်မတွေကတော့ဒီလောက်ပါပဲအခုကတော့လာမယ့်စနေနေ့ညဒါရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်အချင်းပြင်းဘွားကန်ဒူတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါတယ်မြန်မာနိုင်ငံကိုချမှတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်။ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလား။အခုလာမယ့်စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-2-3-2-3-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ည9:00နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျွန်မတို့သောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့သောတာရှင်တို့အတွက်တေးသချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။ Christmas နဲ့နှစ်သက်ကိုအကျိုးအဖြစ်ဒီညနေခင်းမှာထုတ်လွှင့်ပေးချင်တာကတော့Michael Bublé's Ivy Home for Christmas ဖြစ်ပါတယ်ရှင်။နားဆင်ကြရအောင်ပါ
I'll be home for Christmas You can plan on me Please have snow and mistletoe and presents by the tree. Christmas Eve will find me where the love light gleams. I'll be home for Christmas if only in my dreams. I'll be home for Christmas. Plan on me. Please have snow and mistletoe and presents by the tree.
Michael Bublé ရဲ့ I Be Hope for Christmas ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့သောရရှင်နေနဲ့မြမပြည်သူပြည်သားအလုံးတို့အတွက်သာယာပြည့်စုံတဲ့ Christmas နဲ့နှစ်သစ်ကူအခါသမယဖြစ်ကြပါစေကြောင်းကျမတို့ဝမ်းတော်သူဝမ်းတော်သားအလုံးကဆုမွန်ကောင်းတောင်းပါတယ်။ VOE ရဲ့ဂျာတာပရင်းညနေခင်းအစီအစဉ်ကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကွာတော့ဂျာတာပရင်းညနေခင်းအစီအစဉ်ဒီအဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်ထွဲမှာသတင်းအချင်းချုပ်ကိုမခင်ဖြူထွေးကကြေညာပေးပါမယ
်။အစိုးရစစ်သွေးကြွအဖွဲ့ IS ရဲ့လက်ထက်ငွေကြေးစစ်ဆေးမှုတွေကိုဟန်တာနိုင်မဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုချမှတ်နိုင်မှုအတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကဗန္ဒာရေးဝန်ကြီးတွေပထမဆုံးအကြိမ်တွေ့ဆုံကြမှာပါ။အဲခိုင်တာလက်နက်ကိုင်အဖွဲ့ပေါ်မှာချမှတ်ထားတဲ့တန်ခတ်အရေးယူမှုမူပေါင်းလုပ်ငန်းစဉ်တွေကို IS အဖွဲ့ကဥတီချက်ထားပြီးတော့ချက်ထင်မှုနဲ့အားကောင်းလုပ်ဖို့အခုဆုံးဖြတ်ချက်ကိုရည်ရွယ်ထားတာပါရှင်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းကိုဆက်လက်နဲ့ပစ္စည်းဒေါ်လာ 1.83 ဘီလီယံဘူးရောင်းမဲ့ကိစ္စပယ်ဖျက်ဖို့တရုတ်ကအမေရိကန်ကိုတိုက်တွန်းလိုက်တယ်လို့ဒီရောင်းမဲ့ကိစ္စမှာပါဝင်ပတ်သက်တဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူမယ်လို့ချိန်ချောက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နည်းမြေပိုင်နဲ့တသားတည်းရှိမှုကိုကာကွယ်ဆောက်ရှောက်ဖို့တာမကပြည်ပကဆွတ်ဖက်တာကိုခုခံဖို့တရုတ်နိုင်ငံနဲ့တရုတ်လူထုရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုရင်ရအောင်ဘယ်သူမှမလုပ်နိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟ ோம் လီကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။အခုလက်နက်ရောင်းမဲ့အစီအစဉ်ဟာလင်းနစ်တာကာလအတွင်းမှာသမ္မတဥပမာဆူရကထိုင်ဝမ်ကျွန်းကိုပထမဆုံးကမ်းလှမ်းတာပါရှင်။ကမ္ဘာတဝန်းစီးပွားရေးကျဆင်းမှုတွေဖြစ်ခဲ့တဲ့2008ခုနှစ်ကစလို့အမေရိကန်မှာချထားတဲ့အတွန်းလုံးကိုဘိုဘန်ကမြင့်လိုက်တဲ့အပေါ်ကမ္ဘာတဝန်းကြိုဆိုလိုက်ကြပါရယ်အမေရိကန်ဘိုဘန်ကအတွန်းလုံးတွေပြန်မြင့်လိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေအချိန်အတော်ကြာကြာရှိခဲ့ပြီးတဲ့နောက်ခုနှစ်နှစ်ဆက်တိုက်အတွန်းလုံး3ရာရာဂိုင်းလုံးနှီးပါသတ်မှတ်ထားရကနေမနေ့ကဗုဒ္ဓနေ့မှာတော့ 1.25 ရာဂိုင်းလုံးတိုးပေးလိုက်တာပါအမေရိကန်စီးပွားရေးအတော်အသင့်လုံးနဲ့တိုးလာနေတာကြောင့်အခုလိုဘန်တွန်းလုံးကိုတွန်းပြဖို့မူဝါဒချမှတ်သူတွေကဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဘိုဘန်ကြီးကပြောပါရယ်ရှင်
တရင်ချင်းချုပ်ကိုမခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရင်မှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာက Nashwan Kelly ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုလိုင်းဒိုမီတာ16925ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.